ချင်းပြည်နယ်တွန်းဆန်မြို့နယ်မှာဇန်နဝါရီလ23ရက်မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ခွဲထွက်ရေးလက်နက်ကိုင် PLA ကတဲ့တပုံဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တွန်းဆန်မြို့နယ်စီနန်းချေရွာအနီးမှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားတပ်ဦး CNF, PDF, Zolan, CDM, CN, Zogan Army, ပြည်သူ့ကာကွယ်ရေးအဖွဲ့ PDA တို့ပူးပေါင်းအဖွဲ့နဲ့အိန္ဒိယအစိုးရကိုတော်လှန်နေတဲ့ကတဲ့တပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။တိုက်ပွဲအတွင်းမှာနှစ်ဖက်စလုံးအကြအဆုံးတွေရှိတယ်လို့ CDM, CN အဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘာလို့လဲဆ
ိုတော့ဘာလို့လဲဆိုတော့ဒီကတဲ့အဖွဲ့ကျေကတော့ရှိရောက်တော့ပြည်ချစ်ပြီးတည်ရဲနေတဲ့ကျော်ပြည်ထောင်နိုင်ငံရရတဲ့ဒီမှာပြည်သူဖက် CNF ဘာလို့ဆိုတော့ဒီချင်းတန်းတန်းနဲ့တော့ဒီနေရာပေါ်တဲ့ကဘူမူတယောက်ချတယ်နောက်တစ်ပတ်ကိုချတယ်ပေါ့နော်စိတ်ပွဲတော့ရပြီမှာလည်းရှိတာကြာဒီတဲ့တပုံကစကားစားဖြစ်နေနေလည်းမဟုတ်ဘူးဒီမှာအဲ့ဒီမှာမြင်ကြတာပေါ့နော်
ကတဲ့တဘုံအဖွဲ့ဟာအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အိန္ဒိယမြန်မာနယ်စပ်ရှိစကိုင်းတိုင်းတမူးမြို့နယ်၊ကလေးမြို့နယ်နဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်တွေမှာအခြေပြုလှုပ်ရှားပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီတဘုံအဖွဲ့တွေနယ်စပ်မှာအခြေပြုလှုပ်ရှားနေတာနှစ်ပေါင်းကြာမြင့်နေပါပြီ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေတဲ့အဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းအဲ့ဒီနယ်မြေတွေနားမှာလှုပ်ရှားနေကြတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတာလို့ခန့်မှန်းရပါတယ်။ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းမျိုးနွယ်စုစုပေါင်းအဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တို့ကြားမှာလဲဇန်နဝါရီလ14ရက်တောက်ကြံနေ့မနက်ပိုင်းကတီးတိမ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDM CN အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါဗျာ
ကိုကျွန်တော်တို့ကစစ်ကောင်စီတွေနဲ့ပိုက်ပွဲအပြန်ထလို့စစ်ကောင်စီတွေကတက်လာလို့တို့ကထိုးစစ်ဆင်နေလို့ကင်းနဲ့တီးတိမ်ကြားမှာဒီမနေ့ဆန္ဒရေးခရဲကပြခတ်နေတာအခုတင်ပြမလားဒီ
လက်နက်ကြီးကြောင့်ကျွန်တော်တို့ပုတ်သားတွေရောက်နားလုံးဝကားနေရပေါ့နော်ဒီမှာတော့တောင်ရရတဲ့တရားရှိတယ
်တောက်ကြံနေညနေပိုင်း၄နာရီခွဲလောက်အထိတိုက်ပွဲဖြစ်ပွားနေစေလို့ပြောပါတယ်ကြာတာပရင်းနေတုန်းကလည်းတီးတိမ်မြို့နယ်ထင်ဆန်းကျေးရွာမှာချင်းပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ
်ကျွန်တော်ဒီ PNC ရဲ့ PDF ဒုံမင်းရဲ့ PNO ရဲ့ PDA ရဲ့ဒီပေါ်ပြီးတော့မှာမပိုက်တဲ့ချင်းနေတယ်သူရတော့ခုနကောင်တော့သူတို့အေးရယ်တာညာရတယ်လို့တော့များတာပေါ့နော
်ထင်ဆန်းကျေးရွာတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုတွေများတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပေမဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးတိုက်ပွဲဖြစ်ပွားမှုအတွင်တီးတိမ်မြို့နယ်ထေဆန်းကျေးရွာကနေအိမ်တချို့မီးလောင်ခဲ့ပြီးရွာဆယ်ရွာကရွာသားတထောင်နီးပါးတိမ်းရှောင်ရတယ်လို့တီးတိမ်မြို့ကန်တဦးကပြောပါတယ်
ဒီနေ့ရွာတရာတော့ clean sheet ပြည်တယ်ဆိုင်မှာ coffee fighting chance ရောအဝါခုနလောက်ရှိတာအဲ့ဒီမှာနေရတော့ပါတော့ရင်အာရွာသားများတော့ဆက်ပြီးကြပြီကြအကြောတခြားမှာ10ရောက်တော့မယ်10ရောက်။တောင်းနေတဲ့လူလား500နဲ့တစ်ထောင်ကျော်
။စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်တီးတိမ်ဘက်ကိုဇန်နဝါရီလ12ရက်နေ့ကအင်အားဖြည့်တင်းလာတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာတိုက်ပွဲတွေပုံမှန်ပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်သခိုင်းတိုင်းဘက်ကနေချင်းပြည်နယ်တီးတိမ်ဖလန်းစားတဲ့မျိုးနယ်တွေဘက်ကိုပြည်သူတွေခီးသွားလာခြင်းမပြုကြဖို့ PDF ဇိုလန်းကထပ်မံမြစ်တရက်ခံထားပါတယ်အဲ့ဒါကြောင့်ဒီရက်ပိုင်းမှာတီးတိမ်မျိုးဘက်ကိုကားသွားလာမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ